မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲကြောင့်တည်ဆောက်ရတဲ့ပြည်သူဟာအခုချိန်ထိဆိုရင်860ကျော်ရှိနေတယ်လို့အဖမ်းခံရသူက4800ကျော်ရှိနေတယ်လို့ကုလသမဂ္ဂကဇွန်လ14ရက်တနင်္လာနေ့မှာပြောကြားလိုက်ပါတယ်
The UN country team said that at least 861 women, children and men have been killed across Myanmar since the 1st of February.
နိုင်ငံတကာဌာနကုလသမဂ္ဂအဖွဲ့ပြောကြားချက်အရစက်တင်ဘာလစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိမြန်မာနိုင်ငံတကာအသက်ခံရတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်အနည်းဆုံး860ယောက်ရှိနေပြီးဒဏ်ရာရသူက1000နဲ့ချီရှိနေကြောင်းသိရတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ရဲ့ဒုတိယပြောခွင့်ရဆာရန်ဟက်ကပြောသွားတာပါဒါအပြင်အဖမ်းခံရသူက4800ကျော်ရှိနေတာဖြစ်ပြီးဒီထဲမှာနိုင်ငံရေးသမားတွေစာရေးဆရာတွေလူခွင့်ရင်တုတ်ရှားသူ၊ကျောင်းဆရာ၊ကျမ်းမာရေးလုပ်သားတွေ၊ဝန်ထမ်းတွေ၊သတင်းတောက်တွေနဲ့မင်းသားမင်းသမီးတွေအပြင်တမန်အရက်သားတွေပါပါဝင်နေတယ်လို့လည်းပြောပါမယ်။စစ်တပ်အာဏာသိမ်းထားတဲ့6လကျော်လချိန်အထိမြန်မာနိုင်ငံမှာစစ်ကောင်စီရဲ့လုံခြုံရေးတပ်တွေကအကြမ်းဖက်နှိမ်နင်းတဲ့အတွက်နေ့စဉ်လုံးလုံးတိုက်စုံဒဏ်ရာရမှုတွေရှိနေတယ်ဆိုတဲ့သတင်းကြောင့်ကုလသမဂ္ဂကအထူးစိုးရိမ်နေစေဖြစ်ကြောင်းလည်းပြောပါမယ်။မြန်မာနိုင်ငံမှာတရားဥပဒေနဲ့တပ်ဖြတ်တာ၊ဖမ်းဆီးတာအပြင်နှိမ့်ဆက်နှိမ့်လန်းတာနဲ့တရားနေမမသိပဲပျောက်ဆုံးနေတာကိုဆက်ရှိနေပြီးဒီလိုမျိုးလူခွင့်ရချိုးဖောက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်လာနေတာကြောင့်စစ်ကောင်စီရဲ့လုံခြုံရေးတပ်တွေအနေနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့တွေကတောင်းဆိုလိုက်တာပါတနင်္လာနေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆက်ရှင်နယ်ဘောက်နိုင်နဲ့တွေ့ဆုံခဲ့ပါတယ်ဂျွန်လ7ရက်တောက်ချန်နေမယ့်ဆင်နိုင်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာနိုင်ငံဆိုင်ရာသီးသန့်ဆွေးနွေးပွဲပြုလုပ်ဖို့ရှိပြီးဒီဆွေးနွေးပွဲမှာမစ္စတာဇနာနဲ့အာဆီယံအနှစ်ကြာဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဒါတိုအဝင်းယူဆက်တို့တင်ပြဆွေးနွေးဖို့ရှိပါတယ်